သတ်တာရှင်ပါခင်ဗျာဒီနေ့ကျင်းပစီရင်ကကြားလိုက်ရတဲ့အတိုင်းပါပဲသမရဘုရှ်ကအကြံဖတ်မှုနှင်းနှင်းစစ်ဘောကိုဆက်လက်ဆင်နွှဲသွားနိုင်ဖို့အမေရိကန်စစ်တပ်အရွယ်စားကိုတိုးချဲ့ဖို့လိုတယ်လို့ပြောပါတယ်ဒီအကြောင်းအင်ဖြူတော်ကနေ VOA သတင်းတော့ပေါ်လာဝဆန်ကဘယ်လိုများသတင်းပေးပို့ထားပါသလဲဒေါ်လာတန်ခင်ဗျာ
ဟုတ်ကဲ့ဦးကျော်ကျော်တင်ခုကျမတို့အတန်းလွင့်ချိန်နိုင်ဝက်ပြီးမှဝါရှင်တန်စန်တော်ချိန်မိနစ်7နာရီလောက်မှသမရဘုရှ်ကသူ့ရဲ့ဒီနှစ်ချုပ်သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပြီးအီရတ်နဲ့အမေရိကန်စီးပွားရေးကြောင်းဦးစားပေးပြောကြားလိမ့်မယ်လို့ယူဆရပါတယ်သမရကတော့အီရတ်မှာအမေရိကန်ရဲ့မဟာဗျူဟာကိုပြန်လည်လေ့လာတုံ့တက်ဖို့သူ့အနေနဲ့ဆုံးဖြတ်ရသေးပဲရှိနေတယ်လို့ပြောခဲ့ပါတယ်ဒါပေမဲ့ကမ္ဘာတစ်ဖက်အကြမ်းဖက်မှုနှိမ်ရေးစစ်ကိုဆင်နွှဲနိုင်ဖို့အမေရိကန်စစ်အင်အားကိုရေပူရအဖြစ်တော့တိုးချဲ့ဖို့လိုအပ်တယ်ဆိုတာကတော့သမရကရှင်းရှင်းလင်းလင်းပြောခဲ့ပါတယ
် I'm inclined to believe that we do need to increase our troops with the army
ကျွန်တော်ရဲ့ကြီးတဲ့မရိန်းတပ်တွေကိုတိုးချဲ့ဖို့လိုအပ်တယ်လို့ကျွန်တော်ကတော့ပိုယုံကြည်လာပါပြီဆိုပြီးအမေရိကန်သမ္မတဘုရှ်ကပြောသွားပါတယ်
။ဒါပြင်အခုအီရတ်မှာရောက်နေတဲ့သူ့ရဲ့ကာကွယ်ရေးဝန်ကြီးတဲ့ Robert Gates နေနဲ့အမေရိကန်စစ်တပ်အရွယ်စားတိုးချဲ့မှုနဲ့ပတ်သက်လို့အကြံဉာဏ်တွေပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲသမ္မတက Washington Post သတင်းစာကြီးရဲ့သတင်းတောက်တွေကိုပြောခဲ့ပါတယ်။ Washington Post သတင်းစာကြီးရဲ့ Internet Website မှာကောက်နှုတ်တင်ပြထားတဲ့အသံဖိုင်တွဲမှာတော့သမ္မတကသူ့ရဲ့ Twitter ဆင်ခြင်မှုကိုရှင်းပြထားပါလေ
is a accurate reflection that this ideological war we're in is going to last for a while and that
အခုကျွန်တော်ရင်ဆိုင်နေရတဲ့ဒီ ideology စစ်ပွဲဟာကာလတစ်ခုအထိရှိကြမယ်ဆိုတာကတော့မှန်ကန်တဲ့သုံးသပ်ချက်တစ်ခုပါဆိုတော့ကျွန်တော်ရဲ့ကြိုးပမ်းမှုတွေအောင်မြင်ဆန်းဆောင်နိုင်ပြီးငြိမ်းချမ်းမှုရရှိရေးကျွန်တော်တို့ကကူညီမဲ့စစ်အင်အားလိုအပ်မှာဖြစ်ပါတယ
်အသေးစိတ်ချက်လက်တွေကတော့ကာကွယ်ရေးဝန်ကြီးတဲ့ Gates နဲ့ Pentagon စစ်ဌာနချုပ်ရှိသူ့ရဲ့အဖွဲ့အပေါ်မူတည်နေတယ်လို့လည်းသမ္မတကတွစ်ဆုံမိ мян ကမှရှင်းရှင်းလင်းလင်းပြောကြားသွားပါလေ။ကာကွယ်ဝင်ကြီးသည့် Gates အနေနဲ့သူ့ရဲ့ယာရုတက်မှာနေသားတစ်ခြားဖြစ်ဖို့လိုတယ်လို့လည်းသမ္မတကပြောပါလေ။အီရတ်နဲ့တခြားဒေသတွေမှာတာဝန်ထမ်းဆောင်နေရတဲ့အတွက်အမေရိကန်စစ်တပ်အနေနဲ့မနိုင်တာဝန်ထမ်းနေရတယ်ဆိုတဲ့တချို့ဝေဖန်ချက်ပေါ်သမ္မတကမကြေမနပ်ဖြစ်ခဲ့ပါလေ။ Pentagon ကာကွယ်ဝင်ကြီးဌာနကအရာရှိတွေအနေနဲ့ဒီသဘောမျိုးတက်ရောက်တဲ့စကားမျိုးပြောတာသူမကြားခဲ့ရတဲ့အကြောင်းသမ္မတကပြောပါလေ။ဒါပေမဲ့စစ်ပင်ပန်းမှုရှိတဲ့စကားမျိုးကိုတော့သူကြားတဲ့ကြောင်းသမ္မတကဝန်ခံခဲ့ပါလေ။ Pentagon ကာကွယ်ရေးဌာနကအရာရှိတချို့ထံကတော့စစ်အင်အားအရွယ်စားတိုးချဲ့မဲ့အယူဆဟာအဓိပ္ပာယ်ရှိတယ်လို့သူကပြောခဲ့တဲ့ကြောင်းလဲသမ္မတက Washington Post သတင်းတောက်တွေကိုပြောခဲ့ပါလေ။သမ္မတတွေနဲ့ American စစ်ဦးစီးချုပ်တွေနဲ့ပုံမှန်တိုင်ပင်နှိမ့်နှော်လို့ရှိပြီးမဆွေးနွေးဘဲနဲ့တော့သမ္မတကဒီကိစ္စဆုံးဖြတ်ချက်ချမှာမဟုတ်ဘူးလို့ကာကွယ်ရေးဌာနအရာရှိတူက VOA ကိုပြောခဲ့ပါလေ။